မြန်မာနိုင်ငံကလေဘေးဒဏ်တင်တဲ့နေရာတွေမှာလေဘေးဒဏ်ကြောင့်မလို့မိဘတွေသေဆုံးခဲ့လို့မိဘမဲ့ဖြစ်ကြံရစ်တဲ့ကလေးငယ်တွေဟာအတော်လေးကိုများပြားနေပါတယ်။ဒီကလေးငယ်တွေကိုဘသူတွေကစောင့်ရှောက်ကြမှာလဲဆိုတော့ကိုအောင်လုံးကအခြေအနေတွေကိုဆက်ပြောပြပါအောင်ရှင်
။ဟုတ်ကဲ့ခင်ဗျ။ဆန်ကလုံးမုန်တိုင်းဘေးဒဏ်ကြောင့်မိမဲ့ဖမဲ့ဖြစ်နေကြတဲ့ကလေးငယ်တွေအနေနဲ့အကူအညီထောက်ပံ့ပြီးကာကွယ်စောင့်ရှောက်မှုတွေလည်းအရေးကြီးလိုအပ်နေတယ်လို့ကယ်ဆယ်ရေးလုပ်ငန်းလုပ်ကဲ့နေသူတွေလူခွင့်ရေးလှုပ်ရှားသူတွေကသတိပေးနေကြတာပါ။အခုချိန်ထိကတော့လေမုန်တိုင်းဘေးဒဏ်သင့်ရဒေသတွေကကလေးငယ်တွေအနေနဲ့စာဝင်နေရေးကျန်းမာရေးစတဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့အခြေအနေတော့မရှိသေးဘူးလို့ကယ်ဆယ်ရေးလုပ်ငန်းမှာစေနာဝန်ထမ်းလုပ်ကဲ့နေသူရန်ကုန်မြို့ကတယောက်ကပြောပါတယ်
။မင်းနှစ်ရက်သုံးရက်မှာတိုက်ခိုက်တဲ့နာဂစ်မုန်တိုင်းတံကိုခံရတဲ့ထင်မှာတန်လင်းမြို့နယ်လည်းပါတယ်။အဲ့တော့တန်လင်းမှာကမြို့ပေါ်မှာအဲရက်ွက်တွေကတော်တော်အထိနာကြတယ်ဗျ။ဒီခြေရာတွေအနေနဲ့ဆိုလို့ရှိရင်ကြည့်ရတယ်ကောတော့မုန်တိုင်းတံကြောင့်တော်တော်များများဒုက္ခရောက်ခဲ့ရတယ်။အိမ်တွေလည်းပြိုကြတယ်နော်။အခုဆိုလို့ရှိရင်ကလေးတွေပေါ့နော်။ကလေးတွေဒါကနဲ့တော့ရှိမယ်သူတို့ကအမိုးကကင်းမဲ့ပြီးတော့နေရတယ်မိုးရတဲ့နေ့တွေပါဆိုသူတို့တော်ဒုက္ခရောက်ကြတယ်ကနောက်တစ်ဖက်ကလည်းဘာပြဿနာဖြစ်လဲဆိုတော့လုံလောက်တဲ့အစာအဟာရလည်းမရဘူးပြီးတော့ထိရောက်တဲ့စေဝါကူတာမှုလည်းမရှိဘူးအဲ့တော့အခုကဒီနေ့တခြားအသက်အန္တရာယ်ကျွင်းရတဲ့အခြေအနေကိုဆက်ရောက်လာတယ်ကတန်လင်းမြို့နယ်ကတော့ဒါကျွန်တော်တို့လည်းလည်းအမိလို့ဒါကတော့အချက်လက်အတိအကျနဲ့ရခဲ့တာပေါ့နော်တန်လင်းမြို့နယ်ထဲမှာဆိုရင်ကျွန်တော်တို့ဒီကလေးတွေတပ်ပုံတွေပါလေကျွန်တော်တို့ရှိမှရှိရဲ့တခြား AR တိုင်းထဲမှာရှိတဲ့ဒီမျိုးပေါ်တွေမှာဆိုတာထက်ကြီးရွာတွေမှာအဲကြီးရွာတွေမှာဆိုလို့ရှိရင်အခုလိုမျိုးကလေးတငယ်တွေအနေနဲ့ထိရောက်တဲ့စေဝါကူတာမှုခံခွင့်မရှိတာနောက်တစ်ခုကလုံလောက်တဲ့အာဟာရမီဝဲခွင့်မရှိတာနောက်တစ်ခုကအမိုးကအမအေဂျင့်ဆိုမနေနိုင်ရတဲ့ဒုက္ခအဲဒုက္ခတွေကိုကလေးတွေကခါတိစွာခံစားနေရပါတယ်
ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကလည်းမုန်တိုင်းပြည်တံခံရတဲ့ကလေးငယ်ပေါင်းခန့်မှန်းခြေတန်းတန်းလောက်ဟာအရေးပေါ်အကူအညီတွေလိုအပ်လိမ့်မယ်လို့ပြောဆိုထားတာပါဒီလိုအမိုးကအောက်ဝဝလင်းလင်းလုံလုံချုံချုံနေနိုင်တဲ့အခြေအနေမရှိတဲ့ကလေးငယ်တွေအနေနဲ့နောက်ဆက်တွဲကြုံတွေ့နိုင်တဲ့လူမှုရေးပြဿနာတွေကလည်းရှိနေတာပါအထူးသဖြင့်ထိမ့်သိမ်းဆောက်ရှောက်မဲ့သူမရှိဖြစ်နေရတဲ့ကလေးငယ်တွေအနေနဲ့လူမောင်ခိုကူးသူတွေရဲ့တားကောင်ဖြစ်မှာကိုစိုးရိမ်မခင်ဖြစ်နေတာတွေကလည်းရှိနေတာပါဒေတာရင်းကကလေးငယ်လူမောင်ခိုကူးမှုတပ်ဖြည့်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့လူခွင့်ရေးပညာပေးအဖွဲ့မြန်မာနိုင်ငံကဒါရိုက်တာကိုအောင်မျိုးမင်းကတော့
အခုအရေးပေါ်အခြေအနေဖြစ်နေတဲ့အချိန်မှာကြုံတွေ့ရတဲ့ကလေးတွေကာကွယ်မှုနဲ့မိဘမဲ့ကလေးတွေကြားထဲမှာမတမာတဲ့သူတွေကဒါကိုအခွင့်ကောင်းယူပြီးတော့လူခုတန်းရောင်းဝယ်မှုလုပ်တဲ့အစီအစဉ်တွေကျွန်တော်တို့ကြုံတွေ့ရတတ်တယ်။ဒါတွေကဖြစ်ခဲ့တာကျွန်တော်တို့ကြည့်မယ်ဆိုရင်ဆူနာမီအပြီးမှာစီးရီးလင်ကနိုင်ငံနောက်ပြီးလို့ရှိရင်အိန္ဒိယနိုင်ငံထိုင်းနိုင်ငံမှာကြုံတွေ့ရတယ်။ကျွန်တော်တို့ကိုယ်တိုင်လုပ်တဲ့အခါမှာထိုင်းနိုင်ငံမှာဒီမိဘမဲ့ဖြစ်ခဲ့တဲ့မြန်မာအလုပ်သမားဒီရဲ့ကလေးတွေကိုနောက်တချို့လူတွေကလာပြီးတော့လူပွဲစားတွေကကိုကြီးပေးမယ်မွေးစားမယ်ဆိုပြီးလာမွေးတာခေါ်သွားတာရှိတယ်ဒါပေမဲ့ကျွန်တော်အချိန်မီတားသိနိုင်တဲ့အတွက်အဲ့ဒီကလေးတွေကိုကျွန်တော်တို့မိဘမဲ့ကေဟာတွေမှာထားခဲ့တယ်အခုဆိုအကြောင်းကြီးပြန်တက်တယ်အခုမြန်မာပြည်အခြေအနေမှာကျွန်တော်တို့စိုးရိမ်တာကတော့နားဖစစ်တပ်အနေနဲ့လူဒုက္ခတွေအားလုံးကိုလွှမ်းခြုံပြီးတော့သူတို့ကာကွယ်မှုမပေးနိုင်နေဘူးနောက်တစ်ခါမှာအခုချိန်ထိလူတွေကဒုက္ခရောက်နေကြုံပဲအဲ့တော့ရလက်ကတော့မိဘမဲ့တဲ့ကလေးတွေမှာလူကုန်ကူးတဲ့သူတွေရဲ့ပြစ်မှတ်ကိုအလိုလိုကျရောက်နေတယ်အတူတူအကာအကွယ်မဲ့တဲ့မိဘမဲ့ကလေးတွေမှာပူအန္တရာယ်ကျရောက်နိုင်ပါတယ်
မြန်မာစစ်စိုးရကတော့မုံတိုင်းတံအဆိုးဝါးဆုံးခံခဲ့ရတဲ့အေယာဝီတိုင်းတဲကဖျာပုံနဲ့လက်ပတာမျိုးတွေမှာမိမမဲ့ကလေးငယ်တွေအတွက်တင်တန်းကျောင်းတွေဖွင့်လှစ်ပေးဖို့အစိုးရပိုင်းသတင်းစာတွေမှာဒီကနေ့ပဲဖော်ပြလိုက်ပါတယ်။ဒါဟာလည်းအစိုးရအကြီးကဗိုလ်ချုပ်မှုကြီးတန်းရွှေဒီဒေသတွေကိုတွားရောက်ပြီးတဲ့နောက်လမ်းညွန်ချက်အရဆောင်ရွက်ခဲ့တာလို့လည်းဆိုပါတယ်။စေနာဝန်ထမ်းကယ်ဆယ်ရေးလုပ်ငန်းနေသူရန်ကုန်မြို့ကန်ကတော့အခုကြေညာချက်နဲ့ပတ်သက်လို့ဒီလိုမှတ်ချက်ပေးပါတယ
်။အခုဒီနိုင်ငံတော်အရင်ကနေဖွံ့ဖြိုးရေးကောင်စီအစိုးရအနေနဲ့ကြေညာရလေဒီမုန်တိုင်းနဲ့ခံခဲ့ရတဲ့ကလေးတွေအတွက်မိဘမဲ့ကိဟာတွေစောက်ပြီးမှပါညာပြောအဲ့လိုမျိုးကြေညာတာကြားရတယ်တကယ်တော့ဗျာဒီကိစ္စကမုန်တိုင်းဖြစ်ပြီးနှစ်ပတ်ကြာတော့မှလာတာဒါအစိုးရပြည်အနေနဲ့ဆိုလို့ရှိရင်ဒီ action ကဒီလှုပ်ဆောင်မှုကအင်မတန်မှနောက်ကျပြီးအင်မတန်အယံနေတယ်လေဘာလို့လဲဆိုတော့ကလေးတွေအနေနဲ့ကထမင်းငတ်နေတာမုန်တိုင်းပြီးခဲ့တဲ့ထမင်းငတ်နေတာတော့မုံတိုင်းပြီးကလေးကယောဂဝေဒနာခံစားနေရတာမုံတိုင်းပြီးကလေးကအမိုးကမရှိဘဲနဲ့ဆင်းရဲသီးစွာအိတ်နေရတာဟုတ်ဒီနှစ်ပတ်အတွင်းမှာအသက်ရှင်တဲ့ကလေးလောက်သာဒီမိဘမဲ့ကရာရောက်မှာဟုတ်အဲ့တော့တကယ်တမ်းကတော့အစိုးရပြည်အနေနဲ့ဆိုလို့ရှင်တော့သူ့ရဲ့ပြည်သူပြည်သားပေါ်မှာတာဝန်ကျေပွန်နဲ့အစိုးရဆိုလို့ရှင်တော့ဒါမျိုးကမုံတိုင်းပြီးပြီးချင်းမှလာလုံးရမယ်အလုပ်ဖြစ်တယ်ခင်ဗျ
လေမုန်တိုင်းတန်တဲ့သူတွေအတွက်စေနာဝန်ထမ်းကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူရန်ကုန်မြို့ကန်တယောက်ဖြစ်ပါတယ်နာဂစ်ဆန်ကလုံးမုန်တိုင်းရောက်လူပေါင်း200,000လောက်ဒုက္ခရောက်ကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာဖြစ်ပြီးဒီထဲကမုန်တိုင်းတံအပြင်းထန်ခံရသူတွေရဲ့40%လောက်ဟာကလေးငယ်တွေဖြစ်တယ်ဆိုပြီးတွက်ဆထားတာလည်းဖြစ်ပါတယ်ခင်ဗျာ